ဟုတ်ကဲ့ပါလာမယ့်သတင်းပတ်ထဲစက်တင်ဘာလ19ရက်နေ့အင်္ဂါနေ့မနက်7:00နာရီမှာတော့နေပြည်တော်အပြည်ပြည်ဆိုင်ရာကွန်မန်းရှင်းဗဟိုဌာနမှာနိုင်ငံတော်ဤတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအမျိုးသားပြည်နယ်တင်ပြရေးနဲ့ညီညွတ်ရေးဆိုင်ရာမိကုံးပြောကြားမှာဖြစ်ပါတယ်။အဲ့ဒီအခမ်းအနားကိုတော့မြန်မာနိုင်ငံဆိုင်ရာတန်ရုံးတာဝန်ခံတွေစံတမန်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်ပြင်းပြည်ပသတင်းမီဒီယာတွေကိုဖိတ်ကြားထားပါတယ်။ဒေါက်အောင်ဆန်းစုကြည်မိကုံးပြောနေတဲ့ဒီပိုင်းနဲ့ထဲအစိုးရရုံးမြင့်တန်းကြားနဲ့ရေဒီယိုတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်ကကုလသမဂ္ဂအထွေထွေညီလာခံကိုဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်မတက်ရောက်နိုင်ခဲ့တာဟာနိုင်ငံတွင်းလက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုဖြစ်စဉ်ကြောင့်တိမ်းချောင်သူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့နဲ့ဒီမငြိမ်သက်မှုဖြစ်စဉ်တွေနဲ့ဆက်ဆက်ပြီးဘာသာရေးလူမျိုးရေးပြည်ပခါအတွင်ဆောင်တဲ့ဖန်တီးမှုတွေကြောင့်ပြည်တွင်းတည်ငြိမ်လုံခြုံရေးကိုအထူးအလေးထားလှုပ်ဆောင်မှုစတဲ့အကြောင်းပြချက်၄ချက်နဲ့မတွားရောက်ခဲ့တာလို့ကြေညာခဲ့ပြီးတဲ့နောက်မှာတော့ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်အခုလိုမိကုံးပြောဆိုမဲ့အပေါ်နိုင်ငံတကာမှာရောပြည်တွင်းမှာပါအထူးစိတ်ဝင်စားမှုတွေမြင့်တက်နေတာဖြစ်ပါတယ်။နိုင်ငံတော်တိုင်းနိုင်ငံရဲ့အခုလိုပြောမယ့်မိကုံးဟာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအဖြစ်ပြက်ပြီးစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စိုးရိမ်မှုတွေဖိအားတွေကိုဖြေလျော့သွားအောင်ဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း The Voice Weekly ဒုတိယအေဂျီတာချုပ်ဦးစေရသူကသုံးသပ်ပါတယ်
။အထူးတန်ကြားကျင်နေကြတာပေါ့နော်လူတွေကကြားကျင်နေတဲ့အခါကျတော့ဒါတော့ဟိုတိုက်ရိုက်ကျွန်တော်တို့ဖြေရှင်းလိုက်တာပါပဲ။ဟိုနိုင်ငံတကာပြည်သက်ကိုလေတိုက်ရိုက်ဖြေရှင်းလိုက်တာဖြစ်တယ်။ဒါပေမဲ့တစ်ဖက်မှာကြတော့ကြည့်ပြန်တော့လေသူဘလောက်ရှင်းရှင်းတော့အခုဟာအမြင်ကစောင်းနေကြတဲ့အခါတော့လေအကုန်စင်တော့လေကြောက်တော့မှာတော့မဟုတ်ဘူး။သို့တော်လည်းဟိုတိုက်တာတစ်ခုပြီးတော့စိတ်ရောက်သွားလိမ့်မယ်လေဒီနိုင်ငံတကာအမြင်ကို။သူကလည်းဒီနိုင်ငံတကာပေါ့သူတို့တဘောကိုလည်းကောင်းကောင်းသိရတဲ့အခါကျတော့လေအကြည့်အောင်မဲ့စကားလုံးနေတော့ရွေးပြီးတော့ပြောလိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်လဲဆိုအင်္ဂလိပ်လိုပြောတာပေါ့နော်။နိုင်ငံတော်ရှေ့ပြမိန်ကုန်းဆိုရင်မယ်ဒီမှာပြည်သူတို့ပြောတာလည်းဆိုင်ရင်နိုင်ငံတကာကိုသူသဖြင့်တော့ဖေရီညီလာခံတက်လာမဲ့လူတွေပေါ့နော်။အဲ့ဒီပုံစံတွေနဲ့နောက်ပြီးတော့သူ့ကိုအဲ့ဒီကြောဟုတ်တိုက်တွန်းနေကြတဲ့ key influencer ပေါ့နော်။ဒီနိုင်ငံတကာလေးစားတဲ့ပုံစံတွေပေါ့လား။သူတို့ပြောရင်တော့လူပဲစုရတဲ့သူတွေဒီလူတွေကိုလည်းဆိုတာကြီးညွှန်းပြီးပြောတာဖြစ်ပါလိမ့်မယ
်။ဒါပေမဲ့လို့နိုင်ငံကိုကိုစားပြုတဲ့မိန်ကုန်းဟာဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတကသာပြောကြားတဲ့နယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌလည်းဖြစ်ရခိုင်ပြည်နယ်အမ်ပါတီသူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာအေးမောင်ကတော့ဝေဖန်ပြောဆိုလိုက်ပါတယ
်ပထမတစ်ချက်ကဒေါက်အောင်ဆန်းစုကြည်ဒီနိုင်ငံတော်သမ္မတမဟုတ်ဘူးဆိုတာတို့သဘောပေါက်စေခြင်းနဲ့အဲ့တော့နိုင်ငံတော်အခြေပြမိကွန်းကိုပြောရမယ့်ပုံစံဒီနိုင်ငံတော်သမ္မတတဦးကြီးပဲတော့ဖွဲ့စည်းပုံအခြေခံဥပဒေအရရှိပါတယ်ပြည်သူပြည်သားတို့လည်းသဘောပေါက်မယ်ခြင်းနဲ့ဆိုရအဖွဲ့နဲ့နော်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်သဘောပေါက်စေခြင်းနဲ့တို့မဟုတ်နိုင်ငံတကာမိသားစုတွေကိုပြောဖို့ရည်ရွယ်တယ်ဆိုရင်ကုလသမဂ္ဂတွေ့ညီလာခံမှာသွားပြီးပြောစေခြင်းနဲ့သူပြောတဲ့အတုံးနှုံသူပြောလိုတဲ့ရည်ရွယ်ချက်သူဆွေးဆောင်လိုတဲ့နိုင်ငံတကာပြစ်ဒဏ်များဟာကုလသမဂ္ဂတွေ့ညီလာခံနဲ့ကပ္ပမိသားစုတွေမှာရှိပါတယ်အဲ့ဒီနှစ်ခုကိုတည်တည်ချာချာသုံးသပ်ပြီးမယ်ဆိုရင်တော့ဖြင့်အခုနိုင်ငံတော်အခြေပြမိကွန်းကိုပြောခြင်းဒီသမ္မတကြီးရဲ့တာဝန်ကိုထမ်းဆောင်ခြင်းဖြစ်တယ်ဒီလာမယ့်19ရက်နေ့မှာပြောမယ့်အခြေအနေဒီရခိုင်ပြည်နယ်နဲ့အဓိကပတ်သက်တဲ့နိုင်ငံအချုပ်အခြာအနာမျိုးသားလုံခြုံရေးနဲ့မျိုးသားအကျိုးစီးပွားနဲ့ပတ်သက်လို့လက်ရှိအစိုးရရဲ့ဂျက်တီချက်ကိုသူခိုင်ခိုင်မာမာလူထုကိုပြတ်သားအမယ်ကာလဖြစ်သလိုနိုင်ငံတကာမိသားစုကိုပြတ်သားအမယ်ကာလဖြစ်တယ်ဆိုတာလေးကိုကျွန်တော်တို့သုံးသပ်ပါတယ
်ဒေါက်ဆန်းစုကြည်ကိုရိုင်းမိကွန်းပြောကြားခြင်းအပြင်နိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အကျပ်တဲ့စိန်ခေါ်မှုတွေကိုနိုင်ငံတကာဘက်ကအတိုင်းအတာတစ်ခုထိနားလည်လက်ခံလာနိုင်မယ်လို့မျှော်လင့်နိုင်ပေမယ့်အလုံးစုံတော့ပြေလျော့သွားမှာမဟုတ်ကြောင်းနိုင်ငံရေးအကဲခတ်ဒေါက်တာရန်မျိုးသိန်းကရှုမြင်ပါတယ်
ကျွန်တော်တို့နိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ဒီအကျပ်တဲ့စိန်ခေါ်မှုတွေကိုအတိုင်းအတာတစ်ခုထိထင်ရှားပြီးတော့နိုင်ငံတကာရဲ့ယုံကြည်မှုကိုမြင့်တင်နိုင်မယ်မိကုံးဖြစ်လာမယ်လို့တော့ကျွန်တော်ကမျှော်လင့်တယ်အဲဒါဆိုလည်းပဲကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျပ်တဲတွေကိုဖြေရှင်းတဲ့နေရာမှာတော့အစိုးရတစ်ခုတည်းကိုကြည့်လို့မရဘူးလို့ကျွန်တော်ကမြင်တယ်အစိုးရရောတက်မတော်ရောတော့တိုင်းသားခေါင်းဆောင်တွေရောအားလုံးပူးပေါင်းပါဝင်ပြီးရောဆောင်ရွက်နိုင်တဲ့လုပ်ငန်းစဉ်မျိုးကိုကျွန်တော်တို့ကရှေ့တန်းတင်လို့လိုအပ်တယ်လို့မြင်တယ်ထို့တော်လည်းပဲကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျပ်တဲတွေကိုဖြေရှင်းနိုင်တဲ့လမ်းစာနဲ့အခြေခံခေါင်းတွေကိုတော့ဖော်ထုတ်ပေးနိုင်လိမ့်မယ်လို့အဲ့ဒီလိုတော့မျှော်လင့်ပါတယ
်လက်ရှိနိုင်ငံမှာရင်ဆိုင်ကြုံတွေ့နေရအခြေအနေတွေအပေါ်စိုးရိမ်မကင်းဖြစ်နေရတဲ့နိုင်ငံသူနိုင်ငံသားတွေသိရှိနားလည်နိုင်စေဖို့အတွက်ကိုလည်းနိုင်ငံတော်တိုင်းနိုင်ငံအနေနဲ့ရုံးသုံးစကားဖြစ်တဲ့မြန်မာစကားနဲ့ပဲပြည်သူကိုပြောစီလိုတယ်လို့ဒေါက်တာအေးမောင်ကတိုက်တွန်းပါတယ်။ဒေါက်တာဆန်းစုကြည်ကိုယ်တိုင်မျိုးကိုပြောကြမယ်။ထားနာကိုတက်ရောက်လိုတဲ့သူတွေနိုင်ငံတကာတန်ရုံးတွေနောက်နိုင်ငံတကာကနေတင်းလာယူလိုသူတွေနိုင်ငံတကာဖွဲ့စည်းတွေအနေနဲ့စက်တင်ဘာလ18ရက်နေ့တင်းလာနေမနက်7:00အထိနောက်ဆုံးထားပြီးကြေညာရေးဝန်ကြီးဌာနပြည်တွင်းပြည်ပဆက်ဆံရေးနဲ့တင်းကြေညာရေးဌာနခွဲကိုဆက်သွယ်ကြဖို့တိုက်တွန်းထားတယ်လို့နိုင်ငံတော်တိုင်းနိုင်ငံရဲ့မိကုံးကိုအစိုးရသတင်းမီဒီယာရုပ်မြင်သံကြားတွေဖြစ်တဲ့ MRTV, MITV နဲ့ Radio FM တွေကနေဓာတ်ရိုက် live ထုတ်လွှင့်ပေးသွားမှာဖြစ်ကြောင်းလည်းပြည်သားရေးဝန်ကြီးဌာနဘက်ကအတည်ပြုကြေညာထားပါတယ်ရှင်။